ကမ္ဘာကုလသမဂ္ဂအေဂျင်စီတွေနဲ့ကမ္ဘာ့ဘဏ်တို့ရဲ့ပြီးခဲ့တဲ့စက်တင်ဘာလထုတ်အစည်းအဝေးခန်းစာအသစ်အရဒီကလေးငယ်သေဆုံးမှုနှုန်းဟာ1990ခုနှစ်ကတည်းကဆိုရင်48ရာခိုင်နှုန်းကျဆင်းလာခဲ့တယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ် 2018 တခုထဲမှာတင်9နှစ်ယောက်ကလေးငယ်ပေါင်း9သန်းသေဆုံးခဲ့ရပြီးဒီအထက်မှာမွေးကင်းစတလမပြည့်ခင်အရွယ်သေဆုံးမှုက40ရာခိုင်နှုန်းရှိခဲ့တယ်လို့ထောက်ပြလိုက်ပါတယ်။အဲ့ဒီတော့5စက္ကန့်တိုင်းမှာကလေးတူရဲ့နှလုံးခုန်တံပျောက်သွားခဲ့ရတာမို့ဒီနှလုံးခုန်တံလေးတွေတိုင်းဟာတန်ဖိုးရှိနေတယ်ဆိုတဲ့သချင်းနဲ့ကလေးငယ်သေဆုံးမှုကြာစင်းရေးစီယုံလှုံ့ဆော်မှုစလုံနေတဲ့ Save the Children အဖွဲ့ရဲ့ကျန်းမာရေးမှူးဒေါက်တာ Ian Fett ကကာကွယ်လို့ရတဲ့ရောဂါတွေကြောင့်ကလေးငယ်တွေမတည်ဆုံးရရေးဟာပထမဦးစားပေးဖြစ်တဲ့ဒီအတွက်ကလေးကျန်းမာရေးစောင့်ရှောက်မှုမှာအဓိကအလိုအဆုံးကိစ္စတွေအတွက်ရှင်းဒီမြို့နယ်မှုတွေတိုးမြင့်ဖို့အရေးကြီးနေတယ်လို့ဆိုလိုက်ပါတယ
် It's going to be an intensified engagement with the countries that face the biggest challenges. It's going to mean
ဒီမှာဆုံးစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေမှာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လှုပ်ဆောင်သွားဖို့ရှိပါတယ်ဒီနေရာမှာအရင်ကအာယုံစိုက်တဲ့တလောက်မစိုက်နိုင်ခဲ့ပဲအန်ဒရယ်ပိုရှိလာနေတဲ့ရောဂါတွေကိုအဓိကအာယုံစိုက်ပြီးတော့တိုးမြင့်လှုပ်ဆောင်သွားဖို့ပါကျွန်တော်တို့အထူးစိုးရိမ်နေတဲ့ရောဂါတွေကတော့အဆုတ်ရောင်ရောဂါနဲ့ဝမ်ရှောယောဂါတွေဖြစ်ပါတယ
်တကယ်တော့ဒီနိုင်ငံတကာအစီရင်ခံစာအသစ်အရမွေးကင်းစနဲ့9နှစ်ယောက်ကလေးသေဆုံးမှုရဲ့80ရာခိုင်နှုန်းကညူမိုနီးယားခေါ်အဆုတ်ရောင်ယောဂါဝမ်ရှောယောဂါနဲ့မွေးကင်းစအချိန်နောက်ဆက်တွဲယောဂါတွေကြောင့်ဖြစ်တယ်လို့တွေ့ရှိရပြီးမွေးကင်းစကလေးတွေကိုနွေနွေထွေထွေထားတာကျွမ်းကျင်တဲ့ဝမ်ဆွဲတယ်ရှိတာနဲ့ကလေးငယ်တွေဖျားနာလာရင်ကုသပေးမှုလလန်းမြအောင်လှုပ်ပေးတာတွေလှုပ်ပေးနိုင်ရင်ဒီတည်ဆုံးမှုကိုနောက်ထပ်ကြီးကြီးမားမားရှော့ချနိုင်တယ်လို့အကြံပြုလိုက်ပါတယ်။အဲဒီတော့မြန်မာနိုင်ငံမှာရောမွေးကင်းစနဲ့ကလေးငယ်တည်ဆုံးမှုအနေအထားဘယ်လိုရှိနေပါလဲ။ရန်ကုန်မြို့စစ်တပ်ကတူတက်ကကလေးကျန်းမာပညာဌာနမှုနဲ့ပါမောက္ခဒေါက်တာစောဝင်းကိုမေးချီထားပါတယ်။ဒေါက်တာစောဝင်းကအစ်မြင့်ကျန်းမာရေးအရာရှိတွေကိုကိုးကားပြီးအခြားဖွံ့ဖြိုးဆဲနိုင်ငံတွေနဲ့သိမကွာချားဘူးလို့ဆိုပါတယ
်။1992ခုလောက်ကကြင်ငင်းနေရ1800လောက်ရှိရပါတော့။အမေကမိဆက်ဆုံး2010မှာ1046ကိုကျဆင်းသွားတယ်ပေါ့။80ကနေ46ကိုကျဆင်းသွားပါတယ
်။ဟုတ်ကဲ့ဆရာ။အဲ့ဒီတော့ဒီအဓိကအဒီမွေးကင်းစကလေးတွေမှာတည်ဆုံးမှုဖြစ်စေတဲ့ယောဂါတွေနဲ့ပတ်သက်လို့ရော
။လမ်းစစ်ပေါင်းမပြေမွေးပွားလို့တည်ဆုံးတာ30ရာခိုင်နှုန်းပတ်ဝန်းကျင်လောက်ရှိပါတယ်။ဒါပြတော့ဒီမွေးပွားခြင်းကာလမှာအသက်ရှူပြတ်သွားတယ်ပေါ့ကလေးအသက်ရှူအကူမှုပုံမှန်မလုပ်နိုင်လို့ဆိုတာ25ရာခိုင်နှုန်းလောက်ရှိတယ်။နောက်ဝိကိစ္စတွင်ပိုးဝင်လို့သိဆိုတာ20ရာခိုင်နှုန်းပတ်ဝန်းကျင်လောက်ရှိပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့ဒီတော့ဒီပထမမွေးကင်းစကလေးတွေအတွက်အဓိကကာကွယ်လုပ်ဖို့ဘာတွေသိထားဖို့လိုလဲဆရာ
။ကျွန်တော်နိုင်ငံမှာတော့ဒီဆေးရုံစီကောင်ကြောက်တာတရားသွားလာရေးခက်ခဲတာတရားပေါ့နော်။ဆေးရုံမှာမွေးပဲနဲ့အိမ်မှာမွေးတာကျွန်တော်ထင်တယ်80ရာခိုင်နှုန်းလောက်ရှိနေတယ်ပေါ့နော်အဲ့တော့တခါလေးကြာလို့ရှိရင်တချို့ကိုဝင်တကြတော့အိမ်မှာမမွေးသင့်ဘူးပေါ့နော်ဆိုလို့ရှိရင်တခုကိုဝင်ဆိုမမွေးသင့်ဘူးတက်သိကြီးရဲ့လူတို့ဝါလွန်းတဲ့လူပိန်လွန်းတဲ့လူနော်အမေမှာယောဂရှိရဲ့ဆိုရင်မမွေးသင့်ဘူးအဲ့ရတခါလေးဆေးရုံကိုနောက်ချက်မှရောက်လာတယ်သိပြီးတော့မရှိနိုင်မကင်နိုင်ဖြစ်လာမှရောက်လာလို့ရှိရင်တော့လေဒီငွေလာတဲ့ကလေးကဘိုက်တဲမှာလည်းရေမွန်းလာခဲ့တာရှိတာပေါ့နော်အဲ့ခါကျတော့ဒီအနေလေးပြတတ်ပါတယ်အခုကဒီကိုဝင်ကအန်ဒီနေတဲ့ကေဘောမမွေးခင်ဆောင်ချမှုကိုကောင်းအောင်ယူထားရတဲ့ဒီကလေးတွေကစောမွေးတာလို့ပါလို့ရှိတတ်တယ်မလို့စောမွေးတာတော့ဒီကလေးကောင်းအောင်ယူဆောင်ချရတဲ့ဆိုနဲ့ဖြစ်နိုင်တယ်သို့တော်လည်းဤကင်ဘက်ကပြင်ဆင်ထားတဲ့နာလေးပြင်ဆင်ထားရင်တော့လည်းဒီပမာဏကနည်းလာနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာဟိုမွေးကင်းစကလေးပေါ့ဆရာဒီဆုံးရမှာကြည့်မယ်ဆိုလို့ရှိရင်အတိကဟိုအသက်ရှူလမ်းကြောင်းပိတ်တာတို့ပိုးဝင်တာတို့ဖြစ်တဲ့ခါကျတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဆရာရင်ဟိုအဓိက
မွေးကင်းစမဖြစ်မနေပေါ့လိုအပ်ချက်ကြီးပေါ့နော်အဲ့ဒါကအဲ့မှာ clean chain ပေါ့ဆိုတာဒီမွေးတဲ့နေရာ clean ဖြစ်ရမယ်လက်က clean ဖြစ်ရမယ်ခြေတဲ့ချက်ကျူက clean ဖြစ်ရမယ်ချက်ကျူဖြတ်တဲ့ရရှိကရိယာ clean ဖြစ်ရမယ်စသဖြင့်ပေါ့နော်ဒါလေးတွေကိုကျွန်တော်တို့ပုံမလုပ်နေပါဘူးအဲ့လိုပဲဒီမွေးကင်းစမှာ asphyxia ပေါ့နော်ဒီကလေးကတက်ရှူချက်သွားတာတို့တက်ရှူအခုချင်းမလုံတိုင်းနေတာပါလေတော်တော်လေးနှမျိုးကိုကောင်းပါခဏလို့ပေါ့ဆေးဘာမွေးတဲ့ကလေးကမွေးမယ်မွေးတဲ့ခါတိုင်းမှာဒီကလေးကိုတက်ရှူအခုကလုတ်ပြီးနိုင်တဲ့ train လုပ်ထားပြီးသားပေါ့နော်ဘာတဲ့တယ်လဲတယောက်ကတော့ရှိတယ်နော်ပေါ့နော်ဒီတော့အချို့နေမှာမွေးတဲ့ကလေးတွေပါတွေ့ကြောင်းလဲကျွန်တော်ကဒီ main white key တက်ဒီပစ္စည်းပစ္စည်းအလေးတွေပါတဲ့ဟာလေးဒီထားတော့တရှိလာကိုတင်လို့ဖို့အတွက်ပေါ့သူတို့လည်း training ပေးဖို့လို့
ဟုတ်ကဲ့နောက်ထပ်ရောဆရာဒီမွေးကင်းစကလေးတွေအတွက်အရေးကြီးတဲ့ပြဿနာ
မွေးကင်းစတားဝါလာလဲကျွန်တော်တို့နိုင်ငံဟိုရာဇီရုပူရာလဲတကြအောင်ပေါ့ယောဂပိုးဝင်တာတို့ တော့ဒီလူမျိုးရလည်း G6PD ချိုးတဲ့တာပေါ့နော်အမှန်တော့များပါတယ်ပြည်သားရလေအဲ့ခါကျတော့တားဝါရာရှိတယ်တားဝါရာတကယ်တော့စောစည်းတာဆေးုံရှိကားရောက်ကျွန်တော်တို့နိုင်နိုင်နေနေကုနိုင်တယ်ပေါ့နော်ဒါပေမဲ့အခုဖြစ်တတ်တာတော့စိတ်မကောင်းရဖြစ်တာတခါကျတော့သူတို့ဝါရာကိုမသိဘူးပေါ့ဗမာရီရဲ့သုံးဆန်မကောင်းတဲ့အချက်လေးရှိတယ်အဲ့တော့စနွန်းလေးနဲ့ပေါ့နော်ဒီကေကိုစနွန်းလေးနဲ့ကလေးရလည်းပြီးချန်သွားတော့ခါကျတော့ဝါလို့ဝါမှမသိဘူးပေါ့ဆက်ကိုမိနေကန်းဆိုတော့လုံးနေအောင်မှောင်နေအောင်လှုပ်ထားတဲ့ခါကျတော့လေကလေးဝါတာကိုဝါမှမသိဘူးပေါ့နော်ကလေးကလေးအောင်ကောင်းအောင်ရနေမှာလည်းသုံးတနေ့ချိန်တော့ထုတ်ကြည့်ရမယ်ဖြစ်နိုင်တော့တွန်းနာလေးဆရာဝန်ဆရာမကတနေ့ချိန်တော့ကြည့်တယ်နော်
ဟုတ်ကဲ့ဆရာအဲ့ဒီကြော်ဒီမွေးကင်းစကလေးတွေအတွက်နောက်ထပ်အရေးကြီးတဲ့ပြဿနာအနေနဲ့ရော
မိခင်တို့တိုက်ကြွေးတာပေါ့ကလေးကိုမွေးမွေးပြခြင်းနဲ့မိခင်တို့ဆက်တိုက်ရမယ်မိခင်တို့ကလွယ်လို့ရေတို့ပြင်စားတော့တယ်ကြွေးရအောင်ပေါ့နော်နှုံးမုံတွေပါလဲနှုံးမထွက်သေးလို့ဆိုပြီးသွားတိုက်ကလေးကလူဘူးကိုစုတ်သွားပြီးတဲ့ကလေးမိခင်တို့ retreat ဆောက်တာရှိတယ်ပေါ့နော်အဲလွယ်ကူရတဲ့လူဒီကောက်ပဲဆိုပြီးတော့အမင်းတို့မချိုးသားကြတာမျိုးရှိတတ်တယ်။အဲဒီခါမျိုးမှာလည်းလူဦးဖြစ်သွားလို့ရှိရင်လည်းအနေရရှိပါတယ်။တော်တော်များဟိုယောဂတော်တော်များထူဖို့ရှိတယ်ပေါ့နော်
။အဲဒီတော့မွေးကင်းစကလေးတွေဆုံးမှုရော့ချရေးအတွက်မိခင်တွေအနေနဲ့ကြိုတင်ကိုဝင်အပ်ပြီးပုံမှန်စစ်ဆေးဖို့လိုတာ၊လိုအပ်သူတွေအနေနဲ့လည်းဆေးရုံမှာပဲမဖြစ်မနေမွေးဖို့လိုတာနဲ့မွေးကင်းစမှာမိခင်တို့တမျိုးတည်းကိုတိုက်ကြဖို့လိုတာတွေကိုအကြံပေးရင်လည်းဒီတစ်ပတ်ကျမကြီးကဏ္ဍကိုအဆုံးသတ်လိုက်ပြီးနောက်တစ်ပတ်ကျမှမွေးကင်းစတလလုံးအရွယ်9နှစ်ယောက်ကလေးတွေဆုံးမှုအဓိကရောဂါတွေအကြောင်းဆက်ပြောပြဖို့ရှိပါတယ်ခင်ဗျာ။